ကမ္ဘာ့အင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေထိပ်သီးညီလာခံအင်္ဂလန်မှာကျင်းပနေကြမှာပဲမြန်မာအရေးကူညီဖြည့်ရှင်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ဒီတဲ့နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေသာမကဥရောပနဲ့အမေရိကတိုက်မှာရှိနေသူတွေကပါ G7 အဖွဲ့ကြီးကမြန်မာအရေးမှာတက်တက်ကြွကြွဥဆောင်ဖြည့်ရှင်းပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုလက်ခံပေးဖို့တောင်းဆိုလိုက်ကြပါတယ်ဒီအကြောင်းကိုပြောပြခြင်းပါတယ်ဗီဒီနိုင်ငံကောဝမ်မြို့မှာကျင်းပနေတဲ့ G7 ထိပ်သီးညီလာခံမှာနိုင်ငံတကာအရေးအာကိစ္စတွေကိုကင်တွယ်ရမှာမြန်မာအရေးကိုလည်းဦးစားပေးဖို့နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတာပG7 ထိပ်သီးစုပွဲလို့ရကောင်းဝမ်မြို့ကမ်းခြေနားမှာကိုယ်တိုင်သွားရောက်ဆန္ဒပြတောင်းဆိုခဲ့သူတွေကတူဦးဖြစ်တဲ့မြန်မာအရေးလှုပ်ရှားသူဒေါက်တာသက်ကိုကတော့ကမ္ဘာ့အင်အားကြီးနိုင်ငံတွေဦးဆောင်ပြီးမြန်မာအရေးကိုထိထိရောက်ဖြေရှင်းဖို့တောင်းဆိုခဲ့ကြတာလို့ပြောပါတယ
်ကျွန်တော်တို့ရဲ့မြန်မာအရေးကို G7 လာတက်တော့ခေါင်းဆောင်များအားလုံးကနေပြီးတော့အာရုံစိုက်အောင်လို့ကျွန်တော်လုပ်တဲ့ဟာပါနံပါတ်၁က NUG ကိုမြန်မာပြည်ရဲ့အစိုးရအဖြစ်အတိအမှတ်ပြုလက်ခံပေးရေပေါ့နော်နံပါတ်1ကမြန်မာနိုင်ငံမှာဒီ6အာဏာရှင်စနစ်ပြုတ်ကျရေပေါ့နော်အမြန်ဆုံးပြီးဆုံးအောင်ကူညီဆောင်ရွက်ရေပေါ့နော်နံပါတ်3ကကြတော့ဒီ military နဲ့အခုသူတို့တွေဆက်ဆက်နေတဲ့ဟာတွေကိုအမြန်ဆုံးရပ်တန့်ဖို့ပေါ့နော်ပြီးရဲ့အခါမှာနံပါတ်4ကတော့ military ကို sanction တွေပို့လို့ဖို့ပို့ပြီး action တွေလုပ်ဖို့အဲ့ဒါတွေတောင်းဆိုပါတယ် statement တွေပဲထုတ်တာဒီကအမှမရှိပါဘူး action ယူပါဆိုပြီးတော့ကျွန်တော်တို့တောင်းဆိုပါတယ်အဒီနေ့တည့်ရတယ်ပါခင်ဗျာသူပလိတ်တွေကလည်းအားလုံးတနေရာထဲမှာပဲလာချပေးထားပြီးတော့ကျွန်တော်တို့လူ900လောက်ခန့်မှန်ပါတယ်ကျွန်တော်တို့လူ900လောက်နေလို့ရှိပါတယ်ခင
်ဗျာဘာလုံးဆိုင်ရာမြန်မာနေဦးဒေါ်လာရေးအထင်မှလှုပ်ရှားမှုအဖြစ်ဥရောပအာရှနဲ့အမေရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း20ကျော်မှာဆန္ဒပြတောင်းဆိုကြတဲ့အတဲအမေရိကန်ပြည်ထောင်စု Washington DC မြို့မြန်မာစစ်တမ်းရုံရှိဆန္ဒပြပွဲနဲ့ပတ်သက်ပြီးဥယျာဉ်အေကအခုလိုရှင်းပြပါတယ်
ဒီနေ့ပြောရလဲအဲကျွန်တော် G7 ကနိုင်ငံခေါင်းဆောင်တွေကိုကျွန်တော်အဓိကဥတည်ပြီးတော့ကျွန်တော်တို့ဒီဆန္ဒပြပွဲလှုပ်တာဖြစ်ပါတယ်အတကမာလုံးမှလှုပ်တာဖြစ်ပါတယ်သူတင်တော့ဒီ G7 တမ်းကြီးတွေပေါ့နော်စစ်ကောင်စီကခေါင်းဆောင်တွေကိုတက်ကက်ထားပြီးတော့ထိရောက်တဲ့ရေယူပိတ်ဆို့မှုတွေဂျူရန်ကတင်ထားတဲ့ဒီကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးအချက်ကို G7 အနေနဲ့ပြင်းပြင်းထန်ထန်ပြန်ပြီးတော့ဆက်သွင်းတောက်ဆိုသွားဖို့ G7 အနေနဲ့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်အစ်ပေးဆောင်ရွက်မှုတွေလုပ်ဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်ဒါအပြင်ကိုကျွန်တော်တို့အချိန်တည်းမှာပဲကျွန်တော်တို့ကျေးဇူးလူတို့ကိုကစားပြုထားတဲ့ NUG တော့အမျိုးသားညီညွတ်ရေးအစိုးရသာရှိရဲ့အဲ့ဒီအမျိုးသားညီညွတ်ရေးအစိုးရကိုလည်းကျွန်တော် G7 မှာရှိတဲ့နိုင်ငံတွေအနေနဲ့တိမတ်ပြုဆက်ဆံပြီးတော့အကူအညီပံ့ပိုးပေးသွားဖို့အချက်နှစ်ချက်ပေါ့နော်။ဒါဒီပြင်းစာပြပွဲအဓိကဦးတည်ချက်ပါ။အ
မေရိကန်ပြည်ထောင်စုအတွင်း Washington DC, New York, San Francisco နဲ့ Boston မြို့တွေမှာကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဆန္ဒပြပွဲတွေဇွန်လ12ရက်နေ့ကတပြန်တည်းလှုပ်ခဲ့တာပါ။ Netherlands နိုင်ငံ Dahan မြို့မှာပြုလုပ်တဲ့ဆန္ဒပြတောင်းဆိုပွဲအတွင်းကမ္ဘာနိုင်ငံကြီးတွေအနေနဲ့မြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းချဖို့တောင်းဆိုခဲ့တယ်လို့မတင်းတင်းဆွေကပြောပါတယ
် G7 ကိုဘာလို့တိုက်တွန်းညွန်တယ်လဲဆိုတော့ဒီအာဏာယူစစ်တပ်ကိုလက်နက်တွေမယောင်းဖို့ကိုမြန်မာတို့အနေနဲ့တိုက်တွန်းခြင်း NUG CRPH ကိုအပိအမှတ်ပြုစေခြင်းနဲ့အဲ့ဒီဟာမြန်မာတို့အတွက်အဓိကပါပဲ
အလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်း G7 ထိပ်သီးခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပါတယ်ကိုတင်မတီစောစောပြောတာက
G7 မှာကျွန်တော်တို့ကနေဒါကအဓိကအားဖြင့်ပေါ့နော်တခြားနိုင်ငံတွေနဲ့တွဲပြီးတော့ပေါ့နော်မြန်မာအရေးမှာပုံမတက်ကြွသွားလှုပ်ရှားဖို့ဆိုတဲ့အချက်ကိုကျွန်တော်တို့တောင်းဆိုထားပါတယ်ဒီစစ်ကောင်တင်းနဲ့ပတ်သက်တဲ့တို့ရဲ့ဒီအတိုင်းဝိုင်းနေပြီးတားစုဝင်တွေကအစပေါ့နော်တော်တော်များကိုဗီဇာတွေပိတ်ထားတယ်ကျွန်တော်တို့ဗီဇာ extension တွန်းပြီးတော့တာလေစသဖြင့်ပေါ့ဒါမျိုးတွေနံပါတ်တွေလုံးတင်တယ်နံပါတ်နှစ်ကလည်းပဲကျွန်တော်တို့ဒီကနေဒါမှာရှိနေတယ်အစိုးရကြားနိုင်ငံကြီးတွေမှာရှိနေတယ်အစိုးရတွေကတို့သက်ဆိုင်ရာနိုင်ငံမှာရှိနေတယ်မြန်မာတိုင်းရုံးကတန်အမတ်တွေကိုခေါ်ပြီးတော့ပြားပေးဖို့အဲ့ဒါတွေကိုကျွန်တော်တို့တောင်းဆိုထားပါတယ်အဲ့ဒါတွေလုံးတင်ပါတယ်
အာရှမှာဆိုရင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာစနေနေ့ကကမ္ဘာလုံးဆိုင်ရာမြန်မာနေဦးဒေါ်လာရေးအထိမ့်အမှတ်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ရှေ့တစ်ပတ်ဇွန်လ19ရက်နေ့ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့မွေးနေ့ဖြစ်တာမို့ဒီကမ္ဘာလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေပြုလုပ်ကြမယ်လို့မြန်မာရေးဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ။